Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်စက်တင်ဘာလ18ရက်တနင်္လာနေ့ညနေခင်း 6:00 ခွဲနဲ့ 9:00 ဒီစီဇန်တွေကိုလိုင်းတိုမီတာ19.25ရုပ်ကနေတည်းရဲ့ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာဝါဒီကနေ့စီဇန်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျွန်မသင်္ကီထိုက်ပါဟာရီကိန်းအာမာကြောင့်ပျက်စီးထိခိုက်ခဲ့ရတဲ့ဒေသတချို့မှာအခုနောက်ထပ်တနအီကိုပြင်အား150နှုန်းနဲ့တိုက်ခတ်မဲ့ဟာရီကိန်းမာရီယာထပ်ပြီးတော့ဝင်ရောက်ဖို့ရှိနေပါတယ်။ကျူဘားနိုင်ငံကအမေရိကန်တန်ရုံးကိုပိတ်သိမ်းဖို့အမေရိကန်ဘက်ကစဉ်စားသုံးသပ်နေပါတယ်။ဘင်္ဂလားဒေ့ရှ်မှာဖမ်းခံထားတဲ့မြန်မာသတင်းထောက်တွေရှင်းလင်းနဲ့တွေးခွင့်မရတာကြောင့်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်။
ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲဖို့ဆောင်ရွက်ရေးကော်မရှင်ဟာဒီကနေ့ရခိုင်ပြည်နယ်ကိုရောက်ရှိလာပြီးကွင်းစင်လှည့်လာမှုအစီအစဉ်တွေစတင်နေပြီဆိုတဲ့သတင်းမှကြားဖို့ရှိတာကတော့
တပတ်နဲ့နယ်မှာရောက်သွားတဲ့နောက်မိမိနိုင်ငံသားတွေကိုကျန်တဲ့လက်ခံဖို့ဆိုပြီးတော့ရခိုင်လေးရလေဒီဥစ္စာဒီအစီအစဉ်ရှိပါတယ်ဒီမှာနေထိုင်သွားတဲ့လူတွေဒီနေ့ဒီနေ့
ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်မှုဦးတင်မောင်ဆွေပြောတော်ရပါရှင်အပြည့်စုံကတော့မကြခင်ကြားကြမှာပါဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ NCA အပြည့်ရစာချုပ်လက်မှတ်မရေးထိုးနိုင်နေတဲ့ TNL တအောင်းပလောင်တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့တွင်စကိုင်းတိုင်းခန်းနီမြို့နယ်ကြောက်စိမ်းမော်ရှိတဲ့နန်းစီပွန်ဒေသမှာမွေးရဆေးဝါးရှာဖွေမယ်ဆိုပြီးတော့ရွှေပြည်သားကျေးရွာအုပ်ချုပ်ရေးမှုအပါအဝင်လူဆက်တအုပ်ကိုဖမ်းဆီးလိုက်တဲ့တွင်တွေကိုတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်
ဟာရီကိန်းအာမာတန်ခံခဲ့ရတဲ့ဒေသတချို့စီကိုဥတီရွေးရှားလာခဲ့တဲ့ဟာရီကိန်းမုန်တိုင်းမာရီယာကကာရီဘီယံဒေသမာတစ်နစ်နဲ့ဒိုမီနီကာတို့ကိုဒီကနေ့တနင်္လာနေ့နောက်ပိုင်းမှာဗဟိုပြုတိုက်ခတ်မယ်လို့ခန့်မှန်းထားကြပါတယ်။ဟာရီကိန်းမာရီယာက၄ဝကျွန်းနစ်ကိုရွေးရှားလာတာနဲ့အတူလေတိုက်နှုန်းတနအီကိုအမြင့်ဆုံးကီလိုမီတာ150နှုန်းရောက်မယ်လို့အမေရိကန်အမျိုးသားဟာရီကိန်းစောင့်ကြည့်ရေးဌာနကပြောဆိုထားပါတယ်။ဒါပေမဲ့ဒီကနေ့တနင်္လာနေ့မှာမုန်တိုင်းအရှိန်မြင့်လာမယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။မနေ့ဖြန်အင်ကာနေ့မှာတော့ Saint Kitts နဲ့ Nevis Monti Sirato ကိုဟာရီကိန်းမုန်တိုင်းထံခန့်ရနိုင်တယ်လို့ခန့်မှန်းထားကြပြီးအမေရိကန်ပိုင်း Virgin Island နဲ့ Britain ပိုင်း Virgin Island နောက် Angola နဲ့ Saint Martin တို့ကိုလည်းဟာရီကိန်းစောင့်ကြည့်ဒေသတွေအဖြစ်သတ်မှတ်ထားပါတယ်။ဒီထဲကတချို့ကျွန်းတွေကတော့ပြီးခဲ့တဲ့တပတ်10ရက်လောက်တုန်းကဟာရီကိန်းအာမာကြောင့်ပျက်စီးဆုံးရှုံးခဲ့တဲ့ဒေသတွေဖြစ်တယ်လို့လည်း Miami အမျိုးသားဟာရီကိန်းစောင့်ကြည့်ရေးဌာနကမိုးစလပညာရှင်က VOA ကိုပြောပါတယ်။ဟာရီကိန်းအာမာဒန်တင့်ခဲ့တဲ့အန်တီဂွာနဲ့ဘာဗျူရာတို့မှာတော့အပူပိုင်းမုန်တိုင်းမာရီယာအဆင့်နဲ့ဝင်ရောက်တိုက်ခတ်အောင်မယ်လို့လည်းခန့်မှန်းထားကြတာပါ။ဘာဗျူရာကျွန်းမှာတော့ဟာရီကိန်းအာမာကြောင့်အဆောက်အုံအလုံးနီးပါးပျက်စီးခဲ့ရပြီးလူတွေအလုံးကိုလည်းကျွန်းကနေဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပါတယ်။ဟာရီကိန်းအာမာကြောင့်ကာရီဘီယံဒေသမှာအနည်းဆုံးလူပေါင်း60လောက်သေဆုံးခဲ့ရပြီးအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဝင်ရောက်တာမှာတော့အနည်းဆုံး9ဦးထပ်ပြီးတော့သေဆုံးခဲ့ရပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမစ္စူရီပြည်နယ်မှာလူမဲမျိုးသားတအုပ်ကိုတနက်နေ့ပစ်တပ်ခဲ့မှုနဲ့တရားစွဲခံထားတဲ့လူပြည်ရဲအရာရှိကိုတရင်သေးလွတ်ပေးလိုက်တဲ့အပေါ်မှာငင်းငင်းစွာဆန္ဒပြရာကနေဆန္ဒပြရတဲ့သူတို့ချို့ကစတိုးဆိုင်တွေရဲ့မန်မင်းပေါက်တွေကိုရိုက်ခွဲခဲ့တာကြောင့်လူ80ကျော်ကိုတနင်္ဂနွေနေ့ကဖမ်းဆီးလိုက်တယ်လို့စိန့်လူးဝစ်မြို့ရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်။ဆန္ဒပြရတဲ့သူတို့ချို့ကရဲတွေကိုဂဲတွေနဲ့ပစ်ပေါက်တိုက်ခိုက်ခဲ့တယ်လို့စိန့်လူးဝစ်မြို့ရဲတပ်ဖွဲ့အကြီးအကဲ Larry O'Toole ကသတင်းတော်တွေကိုတနင်္လာနေ့အစောပိုင်းကပြောပါတယ်။ကျွန်တော်တို့အခြေအနေကိုထိမ့်သိမ်းထားနိုင်ပါတယ်ဒါကကျွန်တော်တို့မြို့ဖြစ်တဲ့အတွက်ကျွန်တော်တို့ကာကွယ်သွားမှာဖြစ်တယ်လို့လည်းရဲမှူးကြီးO2ကပြောပါတယ်ဆန္ဒပြတဲ့သူအများစုဟာအကြမ်းမဖက်ကြဘူးဆိုတာကိုဒီကနေ့ထပ်တွေ့ခဲ့ရကြောင်းဒါပေမဲ့နေပိုင်းဆန္ဒပြမှုတွေဟာငြင်းငြမ်းပြီးညပိုင်းဆန္ဒပြမှုတွေကတော့အဖြစ်သဘောဆောင်တယ်ဆိုတာကို၃ရက်စတိုက်တွေ့ခဲ့ရတယ်လို့ Saint Louis မြို့တော်ဝန်ခရူဆန်ကလည်းပြောပါတယ်2017တုန်းကကားနဲ့လိုက်လံဖမ်းဆီးစဉ်လူမဲမျိုးသားအန်တိုနီလမာစမစ်တေဆုံးမှုနဲ့ပတ်သက်ပြီးတော့Saint Louis မြို့ရဲတပ်ဖွဲ့ဝင်ဟောင်းဂျေဆင်စတော့ခ်လီကိုတရားစွဲခဲ့တာဖြစ်ပြီးတော့ဒီမှုကိုပြီးခဲ့တဲ့တောက်ကြနေ့ကအမိန့်ချခဲ့တာပါပြီးခဲ့တဲ့စနေနေ့နောက်ပိုင်းကလည်းဆန္ဒပြတဲ့သူတချို့ကစတိုးဆိုင်တွေရဲ့အမှန်ပတင်းပေါက်တွေကိုခွဲပြီးရဲတွေကိုတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့တွေကလူ9ဦးကိုဖမ်းဆီးခဲ့ပါသေးတယ်ခင်ဗျာ
ကျူဘားနိုင်ငံကအမေရိကန်တန်ဝင်တန်းတွေကျန်းမာရေးဆိုင်ရာတိုက်ခတ်ခံရမှုတွေရှိလာပြီးနောက်မှာတော့ကျူဘားဆိုင်ရာအမေရိကန်တန်ရုံးကိုပိတ်ဖြစ်ဖို့စဉ်းစားနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကမနေ့တနင်္ဂနွေနေ့ကပြောပါတယ်ဒီကိစ္စကိုပြန်လည်ဆန်းစစ်သုံးသပ်နေတဲ့အကြောင်းထိခိုက်နာကျင်မှုတွေဖြစ်ခဲ့ရသူတွေကိုထောက်ထားမှုနဲ့အတူဒီကိစ္စကတိတ်ပြီးအရေးကြီးတဲ့ကိစ္စလို့လဲဝင်ကြီးထေလာဆန်က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာမနေ့တနင်္ဂနွေနေ့ကပြောဆိုတာပါအမေရိကန်နိုင်ငံခြားရေးဌာနရဲ့အဆိုအရအဲ့ဒီကျန်းမာရေးထိခိုက်စေတဲ့ဖြစ်ပျက်မှုတွေကြောင့် အကြအာယုံပျက်စီးတာအုံနောက်ထိခိုက်တာခေါင်းကိုက်တာနားထဲမှာဆူညံတဲ့အသံတွေကြားနေရတာအပြင်အာယုံဆိုင်လို့မရတာနဲ့တာမန်စကလုံးတွေကိုတောင်သတိမရတော့တဲ့စတဲ့များပြားလာတဲ့ယောဂလက္ခဏာတွေအမေရိကန်တန်တမန်22ဦးမှာဖြစ်ပေါ်ခဲ့တယ်လို့ပြောဆိုထားပါတယ်။အခန်းတွေအတွင်းနေရာတနေရာတဲကနေထူးထူးဆန်းဆန်းတုန်ခါမှုဒါမှမဟုတ်လေအသံအခြေကြီးတွေကိုတချို့ခံစားခဲ့ကြရတာဖြစ်ပြီးစုံစမ်းရမှုတွေကတော့ဒီအချက်ကိုထောက်ပြီးအတန်လိုက်နဲ့တိုက်ခိုက်မှုဖြစ်နိုင်သလားဆိုတဲ့အပေါ်မှာသုံးသပ်နေကြပါတယ်။တချို့ကတော့ဘာမှမကြားခဲ့ရပဲနောက်မှပဲထိခိုက်တဲ့လက္ခဏာတွေပေါ်လာတာပါ။အခုလိုဖြစ်တာဟာအတန်လိုက်တွေကြောင့်လားဒါမှမဟုတ်လျှက်စစ်တန်လိုက်လက်နဲ့ကြောင့်လားဆိုတာကိုစုံစမ်းစစ်ဆေးသူတွေအနေနဲ့စူးစမ်းလေ့လာနေပေမဲ့ဘယ်လိုလက်နဲ့ဘယ်လိုလှုပ်ဆောင်နေဆိုတာမသိရသေးတဲ့အကြောင်းလဲ AP သတင်းမှဖော်ပြပါတယ်။ဒီအဖြစ်ပြက်တွေကပြီးခဲ့တဲ့နှစ်ကုန်ပိုင်းကစခဲ့တာဖြစ်ပြီးလက်တလော့ထပ်ဖြစ်ခဲ့တာတော့ပြီးခဲ့တဲ့ဩဂုတ်လကဖြစ်ပါလေရှင်
။ယူရိုနိုင်ငံနေနဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာအင်အားကြီးနိုင်ငံနေနဲ့လက်မှတ်ရေးထိုးထားတဲ့2015နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ဗိုလ်ချနိုင်ကျင့်မှုကိုလက်ခံသွားမှာမဟုတ်ဘူးလို့ယူရိုနိုင်ငံရဲ့အုပ်ဆောင်အယာတိုလာအာလီခါမေနီကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်သမ္မတဖြစ်လာခြင်းကစပြီးတော့အီရန်နိုင်ငံနဲ့နျူကလ িয়ার သဘောတူညီချက်ကိုမကြာခဏဆိုသလိုဝေဖန်ခဲ့ပြီးဒီသဘောတူညီချက်ကိုဖျက်ပစ်မယ်လို့လည်းချိန်ညှောက်ခဲ့ပါတယ်။အီရန်နိုင်ငံကနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့အတွက်လှုပ်လာမှာကိုစိုးရိမ်တဲ့အတွက်အီရန်ရဲ့နျူကလ িয়ার တန့်စင်မှုလုပ်ငန်းတွေကိုရှော့ချပြီးအပြန်လည်အားဖြင့်အီရန်နိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးရယူပိတ်ဆို့မှုတွေကိုရှော့ချပေးသွားဖို့ဒီသဘောတူညီချက်မှာသဘောတူထားတာဖြစ်ပါတယ်။အီရန်နိုင်ငံနေနဲ့သဘောတူညီချက်အတိုင်းအခိုင်အမာရပ်တည်နေကြောင်းဒီစာချုပ်နဲ့ပတ်သက်ပြီးတော့အင်အားကြီးနိုင်ငံတွေဘက်ကခြေလှမ်းမတာနဲ့အီရန်နိုင်ငံရဲ့တုံ့ပြန်မှုကိုရင်ဆိုင်သွားမှာဖြစ်တယ်လို့ကမ္ဘာနီကတနင်္ဂနွေနေ့ကရဲတပ်ဖွဲ့တွေကိုမိန့်ခွန်းပြောကြားစဉ်အတွင်းမှာပြောခဲ့တာဖြစ်ပါတယ်။အီရန်သမ္မတဟာဆန်ရူဟာနီဟာကုလသမဂ္ဂအထွေထွေညီလာခံတက်ရောက်ဖို့အတွက်ညူယောက်မြို့ကိုတနင်္ဂနွေနေ့ကထွက်ခွာသွားခဲ့ပြီးတော့အီရန်နိုင်ငံရဲ့နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးတော့ကမ္ဘာခေါင်းဆောင်တွေနဲ့ညီလာခံအတွင်းမှာဆွေးနွေးသွားဖို့ရှိပါတယ်။အီရန်ကဒီသဘောတူစာချုပ်ကိုအမေရိကန်၊ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှားနဲ့ဂျာမနီနိုင်ငံတွေနဲ့သဘောတူလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683၊လိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ရခိုင်ပြည်နယ်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချသူတွေအကြောင်းသတင်းရယူကြရင်းဘင်္ဂလားဒေ့ရှ်မှာအဖမ်းခံလိုက်ရတဲ့မြန်မာသတင်းတောက်နှစ်ဦးရှေ့နေနဲ့တွေးခွင့်မရဖြစ်နေတာကြောင့်ဒီသတင်းတောက်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။ဖမ်းဆီးခံမြန်မာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုမင်းစီယာဦးနဲ့ကိုခွန်လတ်တို့နှစ်ဦးကဘင်္ဂလားဒေ့ရှ်နိုင်ငံကိုအလဲအပတ်ပြည်ဝင်ခွင့်နဲ့ရောက်ရှိလာပြီးဂျာမနီမဂ္ဂဇင်း GEO အတွက်သတင်းတောက်တွေအဖြစ်လုတ်ကင်နေတာကြောင့်ဖမ်းဆီးတာဖြစ်တယ်လို့ရဲအဖွဲ့ကပြောဆိုထားပြီးသူတို့အတွက်အာမခံကိုလည်းပြီးခဲ့တဲ့ကြာသပတေးနေ့ကပယ်ချလိုက်တာပါ။ဒီသတင်းတောက်တွေလွတ်မြောက်ရေးအတွက်အထက်တရားရုံးကိုအယူခံလျှောက်ထားဖို့ရှေ့နေကမြန်မာသတင်းတောက်နှစ်ဦးကိုဖမ်းဆီးထားရာအကျဉ်းထောင်ကိုတွားရောက်တွေ့ဆုံခွင့်တောင်းခံခဲ့ပြီးမြေထောင်အာဏာပိုင်တွေကတွေ့ခွင့်မပေးခဲ့ပါဘူး။ဘာကြောင့်တွေ့ခွင့်မပေးရတယ်လဲဆိုတာကိုလည်းမပြောဘူးလို့ရှေ့နေကပြောပါတယ်။သတင်းတောက်နှစ်ဦးအရင်မြန်မာအစိုးရဘက်ကတော့တန်တမန်ရေးလမ်းကြောင်းနဲ့ဆောင်ရွက်နေတယ်လို့ပြောဆိုထားတာပါ။ဂျာမနီမဂ္ဂဇင်း GEO ရဲ့တာဝန်နဲ့စက်တင်ဘာလ6ရက်နေ့ကဘင်္ဂလားဒေ့ရှ်ကိုတွားရောက်ခဲ့တဲ့ကိုမင်းစီယာဦးနဲ့ကိုခွန်လတ်တို့ကိုစက်တင်ဘာလ9ရက်နေ့မှာရဲကဖမ်းတာပါ။ဖမ်းဆီးခံသတင်းတောက်တွေကိုရှေ့နေနဲ့တွေးခွင့်မပေးတဲ့အပေါ်အထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းဖမ်းဆီးခံထားရတဲ့သတင်းတောက်တွေရဲ့အခြေအနေကိုသိဖို့လိုအပ်တဲ့အကြောင်း GEO ရဲ့ Editor ချုပ်နဲ့ Pano Pictures ရဲ့ညွှန်ကြားရေးမှူးချုပ်တို့ကပူးတွဲကြေညာချက်ထုတ်ပြောဆိုထားပါတယ်ရှင်
။ပြည်ထောင်စုမှာဆိုးမျိုးကယထာဘူရာယုံမှာအမေရိကန်တက္ကသိုလ်ကျောင်းသူ4ယောက်တနင်္ဂနွေနေ့ကအစ်စ်နဲ့ပတ်ခံလိုက်ရတယ်လို့ပြည်သက်ရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့ဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပုံမရဘူးလို့လည်းပြည်သက်ရဲတပ်ဖွဲ့ကပြောပါတယ်။စိန့်ချာ ल्स ဘူရာယုံမှာတနင်္ဂနွေနေ့မနက် 7:00 နာရီလောက်ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကိုလုပ်တဲ့သူဟာစိတ်ရောဂါဝေဒနာအခံရှိတဲ့အသက်42နှစ်အရွယ်အမျိုးသမီးတစ်ဦးဖြစ်တယ်ဆိုပြီးတော့ပြည်သက်ရဲတပ်ဖွဲ့ကသူမကိုဖမ်းဆီးလိုက်ပါတယ်။ဒီတိုက်ခိုက်မှုကိုလုပ်တဲ့သူဟာအခင်းဖြစ်ပေါ်တဲ့နေရာကလည်းထွက်ပြေးခဲ့ခြင်းမရှိဘူးလို့ La Provence သတင်းစာကပြောပါတယ်။ဒီတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက် 7:00 နာရီကျော်ကျော်လောက်မှာမာဆူမီသက်ဌာနကိုအကြောင်းကြားလာခဲ့တဲ့အတွက်မာဆူမီသက်တပ်ဖွဲ့ကမီသက်ကား40နဲ့မီသက်သမား14ယောက်ကိုဘူရာယုံကိုဆေးလွတ်ခဲ့တယ်လို့ပြည်သက်အာဏာပိုင်တွေကပြောပါတယ်။တိုက်ခိုက်ခံရတဲ့ American တက္ကသိုလ်ကျောင်းသူတွေဟာ Boston College က Courtney Silverling, Charlotte Kaufman, Michelle Crew နဲ့ Kelsey Coaster တို့ဖြစ်ကြပါတယ်။အဲ့ဒီចောင်းသူ၄ယောက်စလုံးဟာနိုင်ငံသားမှာပညာသွားသင်နေကြတဲ့တတိယနှစ်ចောင်းသူတွေဖြစ်ပြီးတော့သူတို့က၃ယောက်ကတော့ Boston College ကစီစဉ်နဲ့ Paris အစီစဉ်နဲ့သွားကြတာဖြစ်တယ်လို့ Boston College ကပြောပါတယ်။ចောင်းသူ၄ယောက်ကတော့မျက်နှာမှာဒဏ်ရာတွေရသွားပြီးတော့ Janet 2ယောက်ကတော့ထိတ်လန့်တုံ့လောက်သွားတာကြောင့်သူတို့၄ယောက်စလုံးကိုဆေးရုံတင်ထားလိုက်ရပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာဆိုးမျိုးပါဝင်ပြည်ထောင်နိုင်ငံမှာအကြမ်းဖက်ဆုံးယောက်တွေနဲ့စိတ်မတည်မငြိမ်ဖြစ်တဲ့သူတွေရဲ့တိုက်ခိုက်မှုတွေကိုအများပြားခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားဘက်ကနျူကလ িয়ার အစည်းအဝေးတွေအဆုံးသတ်ရေးအမေရိကန်ရဲ့ PRP ချင်းကပ်မှုတွေနဲ့တောင်ကိုရီးယားသမ္မတဘက်ကပိုပြီးတော့နှိမ့်ကပ်မှုရှိတယ်လို့အများကရှုမြင်ကြပေမဲ့လို့မြောက်ကိုရီးယားနိုင်ငံအတွက်ဒေါ်လာ၈တန်းတန်ဖိုးရှိတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပို့ဆောင်ဖို့တောင်ကိုရီးယားအစိုးရဘက်ကစီစဉ်နေပါတယ်။အခုအညီကအခြေခံအဖြစ်ပေးအပ်တာသာဖြစ်တဲ့အကြောင်းကလင်းငယ်တွေကိုဝင်ဆောင်မိခင်တွေနဲ့ချို့တက်နေတဲ့လူမှုအဝင်းအဝိုင်းတွေအတွက်နောက်ထပ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုနိုင်ငံရဲ့အခြေအနေတွေမပါဘဲထပ်ပြီးတော့ပေးအပ်သွားမယ်လို့လည်းဒီကနေ့တင်းနှင်းလာနေမှာတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးဌာနရဲ့ပြောခွင့်ရဘိုက်တေးယွန်ကပြောဆိုသွားပါတယ်ရှင
်ရူမေးနီးယားနိုင်ငံနောက်ဖက်ချမ်းမှာမနေ့တနင်္ဂနွေနေ့ကလေပြင်းမုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူ၈ဦးထပ်မံတဲ့သေဆုံးပြီးတော့68ဦးထိခိုက်ဒဏ်ရာရသွားပါတယ်။တနအီကိုလေတိုက်နှုန်း100ကီလိုမီတာရှိတဲ့လေပြင်းမုန်တိုင်းကြောင့်ဆေးရုံတွေစာတင်ကျောင်းတွေနဲ့တိုက်ခန်းအဆောက်အဦအတော်များများခေါင်မိုးတွေလန်ထွက်ကုန်ကြပါတယ်။သေဆုံးသူတွေထဲမှာတီမီဆိုရာမျိုးကအမျိုးသားတူပေါင်ပြီးတော့သူကတော့ကြော်ညာဆိုင်ပုံနဲ့ရိုက်မိပြီးတော့သေဆုံးသွားခဲ့တာဖြစ်ပါတယ်။နောက်ထပ်သေဆုံးသူအမျိုးသမီးတူကတော့တစ်ပင်လဲကြတာနဲ့ပြီးပြီးတော့တည်ဆုံးသွားခဲ့တာဖြစ်ပါတယ်။ရူမေးနီးယားနိုင်ငံနေရာတော်မြတ်မှရှိတဲ့လမ်းမတွေနဲ့မိထားလမ်းတွေပေါ်မှာကျိုးကျသွားတဲ့တစ်ပင်တွေနဲ့ပိတ်ကုန်ပြီးတော့ဒါဇင်နဲ့ချီတဲ့မြို့ရွာတွေမှာလည်းလျှက်စစ်မှုတွေပြတ်တောက်ကုန်ပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိပ်တန်းရောက်တဲ့တွင်တွေကိုမတ်တင်ကြီးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒါအပြင်ခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးမြင့်မှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ရနေ 9:00 ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ Asia Set 7 Joru ကနေဖန်ယူကြည့်ရှုနိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုစတိုက်တင်ပြသွားပါမယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထည့်ဖော်ဆောင်ရေးကော်မရှင်ဟာမြေပြင်ကွင်းစင်လှည့်လာမှုအစီအစဉ်တွေကိုစတင်ဖို့အတွက်ဒီကနေ့ရခိုင်ပြည်နယ်ကိုရောက်ရှိလာပြီးလုပ်ငန်းတွေစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။ဒီပထမဆုံးခရီးစဉ်မှာလူလူအကျိုးကိုချက်ချင်းအကောင့်ထည့်ဖော်နိုင်မဲ့လုပ်ငန်းတွေကိုလှည့်လာမှာဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကအခုလိုတင်ပြထားပါတယ
်။ဟုတ်ကဲ့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်နဲ့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်တို့ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထဲဖော်ဖို့အတွက်ဒီလ၁၂ရက်နေ့မှာကော်မတီကိုစတင်ဖွဲ့စည်းပြီး၁၈ရက်နေ့မှာကွင်းစင်လေးလာတာတွေကိုစတင်လှုပ်ဆောင်လာတာဖြစ်ပါတယ်။ဒီကနေ့မှာတော့ကော်မတီအဖွဲ့ဝင်ဖြစ်တဲ့အတွင်းဝင်၁၂ဦးပါဝင်တဲ့အဖွဲ့ဟာညနေ၃နာရီလောက်မှာစစ်တွေမြို့ကိုစက်ရောက်ပြီးစစ်တွေမြို့ကနေတဆင့်ကြောက်တော်မြို့ကိုသွားရောက်ပါတယ်။လက်ရှိကော်မတီကဆောင်ရွက်မဲ့လုပ်ငန်းခြေအနေကိုကော်မတီရဲ့တွဲဖက်အတွင်းရေးမှူးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးစိုးအောင်ကအခုလိုပြောပါတယ်
။ကျွန်တော်တို့ကအရေးကြီးတဲ့ပြည်ပြင်းခြေအနေမှာတကယ်လုံနိုင်ပြီးတော့မှချက်ချင်းကောင်းထဲဖော်နိုင်မဲ့ကိစ္စတွေပြည်သူကိုရှိုးပြနိုင်မဲ့လုပ်ငန်းပေါ့အဲ့ဒီလုပ်ငန်းတွေကိုကျွန်တော်တို့ကလာပြီးတော့မှသိလာတာအခုကျွန်တော်တို့ကြောက်တော်ဘက်ကိုသွားနေတယ်အခုဒေသကနေဆင်းပြီးတာနဲ့နော်အဲ့ကျွန်တော်တို့ကဲမ်နေမှာလူတို့နဲ့တွေ့မှာပေါ့သူတို့ရဲ့အတန်တွေပေါ့နားထောင်မယ်သူတို့ဒေသတွေမှာဘာတွေဖြည့်ဆည်းပေးဖို့လိုသလဲဘာတွေဖြည့်ဆည်းလို့ရမလဲဆိုတာပေါ့ဒါတော့ရမှာပေါ့နောက်ပြီးလို့ရှိရင်မနေ့ပြန်ကြလို့ရှိရင်တော့ဝီတော်မောင်တော်ဘက်သွားမှာပေါ့
ရရှိလာတဲ့အချက်လက်တွေကိုဝန်ကြီးဌာနအလိုက်အစီရင်ခံတင်ပြသွားမှာဖြစ်ကြောင်းနဲ့ဒီခီးစဉ်ဟာ၃ရက်ကြာမှာဖြစ်ကြောင်းလည်းပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဩဂုတ်လ25ရက်နေ့ကအစိုးရလုံခြုံရေးစခန်း30ကို ARSA ခေါ်အကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တဲ့နောက်ဒေသတွင်တည်ငြိမ်အေးချမ်းမှုအခြေအနေပြက်ပြားခဲ့ရပါတယ်။လက်ရှိအခြေအနေမှာတော့ရခိုင်ပြည်နယ်အစိုးရဟာပဋိပက္ခကြောင့်ပြောင်းရွှေ့သူတွေရဲ့စားဝတ်နေရေးလမ်းပန်းဆက်သွယ်ရေးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေရဲ့စီးရင်အချက်အလက်မှန်ကန်စွာကောက်ခံနိုင်ရေးကိစ္စတွေကိုအဓိကထားဆောင်ရွက်နေပါတယ်။ ပြောင်းရွှေ့တိုင်းသားတွေရဲ့စာဝင်နေရေးကိုအစိုးရနဲ့လူမှုဖွဲ့စည်းတွေကကူညီထောက်ပံ့ပေးတယ်လို့မွတ်စလင်ကျေးရွာတွေကိုတော့အစိုးရနဲ့နိုင်ငံတကာကြက်ချိန်ညီအဖွဲ့ကပူးပေါင်းကူညီပေးနေကြောင်းနဲ့အုပ်ချုပ်ရေးနဲ့ထောက်ပံ့ရေးလွယ်ကူချုံးမွေ့စေရေးအတွက်မေယူတောင်တန်းဒေသမှာယာတီမရွေးသွားလာနိုင်မဲ့ကွန်ကရစ်လမ်းတွေဖောက်လုပ်ဖို့ပြင်ဆင်နေကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတမောင်ဆွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတင်းရှောင်သွားသူတွေပြန်လည်လက်ခံရေးအစီအစဉ်ကိုဦးတမောင်ဆွေကအခုလိုစပြောပါတယ
်။ဟိုတစ်ဖက်နိုင်ငံမှာရောက်သွားတဲ့တော့မိမိနိုင်ငံသားတွေကိုပြန်လည်လက်ခံဖို့ဆိုပြီးတော့အဲဒီရှင်လေးရလည်းဒီဥစ္စာဒီစီစဉ်ရရှိပါတယ်။ဒီမှာနေထိုင်သွားတဲ့လူတွေတကယ်နေခဲ့တဲ့လူတွေဥစ္စာစီစဉ်ပြီးတော့လက်ခံမှာဖြစ်ပါတယ်။လက်ခံမဲ့နေကျွန်တော်တို့ဒီတောင်ပြူလက်ဝဲ POE gate ပေါ့။အဲ့ဒီအဲ့ဒီကကျွန်တော်တို့ကနေပြီးတော့တစ်ဖက်နိုင်ငံနေပြီးတော့လာလူတွေဟုတ်လားကျွန်တော်လက်ခံသွားမှာဖြစ်ပါတယ်။ဟိုပဲရွာတဲ့ဒီဒီလူဦးရေအဲဒီမိုဂရဖီကကျွန်တော်တို့ကအခုရှိပြီးသားပါဒီစင်သူ့စင်းနဲ့ရှိပြီးသားပါဒီစင်းတွေကကျွန်တော်တို့ကဟိုနော်ကျွန်တော်ကြည့်ပြီးတော့လုံးလာဆိုရင်ဒါကျွန်တော်တို့စီမှာရှိတဲ့စင်းကဘလောက်ဆော့ပြီးတော့ဘလောက်ဆိုကျွန်တော်တို့ကြမ်းပြီးတော့ဖတ်မှန်းလို့ရပါသူတို့ပြောလို့မျိုးကဒီ3 5 6 6ဆိုတော့ဥစ္စာတော့လက်ခံနိုင်ကြမှာမရှိပါဘူး
လောလောဆယ်ပါတော့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအခြေအနေတည်ငြိမ်လာပြီးဖြစ်တာကြောင့်ဒေသခံတိုင်းရင်းသားတွေနေရပြန်နေပြီဖြစ်ကြောင်းလည်းပြောပါတယ်
ဒီမှာတော့ဒီနေ့အေဂျင့်တွေရှိတဲ့ဆိုရင်ကျွန်တော်ကထုတ်ခေါ်လာတဲ့နေရတီးပါတူတာအကုန်လုံးကဒါပြန်လည်ပြီးတော့ထုတ်ခေါ်နေပြီဖြစ်ပါတယ်ဒီတိုင်းမှာတီးပါတယ်ဆိုလို့ရှိရင်ဒီနေရာတွေမှာကျွန်တော်တို့တစ်ခုခုနေရာတောင်းလာပြီးဖြစ်တဲ့ရုပ်လိဖြစ်တဲ့တွေကခုနကလို့နော်ဒီလိုတဲ့ကြောင်းရှိရေးကိစ္စတွေမှာလည်းအကူညီပြီးတော့ဒါဖြည့်ပေးနေပါတယ်အမျိုးတွေမှာရှိနေတဲ့ကတိစကမ်းတွေမှာရှိတဲ့ဖွဲ့တွေလည်းဟိုနေ့စဉ်နေရကူဒါပြန်နေတာလေဒါရှိနေပါတယ်
ပြီးခဲ့တဲ့လကစတင်ဖြစ်ပွားတဲ့ရခိုင်ပြည်နယ်အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်အတွင်းမှာဒေသခံတိုင်းရင်းသားနဲ့ဟိန္ဒူဘာသာဝင် 26,000 လောက်ဟာမောင်တော်ပူဇီတော်မြို့နယ်တွေကနေတဆင့်စစ်တွေနဲ့အခြားမြို့တွေကိုတိမ်းရှောင်ခဲ့ကြပါတယ်။ကုလသမဂ္ဂထုတ်ပြန်တဲ့အစည်းအဝေးမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူအစ္စလမ်ဘာသာဝင်6,000လောက်ရှိကြောင်းဖော်ပြထားပါတယ်။
ရရှိမြတ်မြန်နိုင်ငံတော်တိုင်ပင်ကပုတ်ကူဒေါန်ဆန်းစုကြည်ဟာအစိုးရအတွက်ဒီပြည်ရင်းပြည်ပဖီအာရီနဲ့လက်တလုံးမှာကြုံတွေ့နေရတဲ့ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့မေကွန်းတရက်ကိုစက်တင်ဘာလ19ရက်မနက်ပိုင်းမှာပြောဆိုရှိနေပါတယ်။ဒီပြောဆိုသွားတဲ့မေကွန်းနဲ့ပတ်သက်လို့အမြင်နောက်နိုင်ငံတကာနဲ့ပြည်ရင်းပေါ်မှာတည်ရောက်မှုဘယ်လောက်ရှိသလဲစသဖြင့်တုံးသက်ချက်တွေကိုစက်တင်ဘာလ19ရက်နေ့ညပိုင်းအင်္ဂါနေ့တရက်လေးလိုက်အစီအစဉ်မှာတုံးသက်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေတော်ရရှင်တွေ VUI မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြီးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုစွန်းနေမင်းများလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြီးပို့ထားလို့လည်းရပါတယ်။ VUI မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြတဲ့တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာအသစ်ထုတ်လွှင့်နေပါတယ်။မနေ့ပြန်အင်္ဂါနဲ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ရှမ်းပြည်နယ်တွင်တိုက်ပွဲတွေဖြစ်တဲ့သတင်းဖတ်ဆက်ပါမယ်။စီရေးပဋိပက္ခတွေမငြိမ်းချမ်းသေးတဲ့ရှမ်းပြည်နယ်အတွင်းမှာ NCA အပြစ်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ TNLA တအောင်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုပဲဒေသခံရွာသားတွေလည်းဖမ်းဆီးခံရတာတွေရှိနေပါတယ်။ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရရှင်
။ရှမ်းမြောက်ဒေသနန်းဆန်မြို့နယ်မမိုင်မင်းကွန်းရွာရှေ့ဖက်သုံးမှန်ကျော်ကွာမှာထိုးစစ်ဆင်လာတဲ့မြန်မာတပ်မတော်နဲ့ TNLA တမ်းပလောင်တပ်ဖွဲ့တို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ပြန်ကြားရေးရာရှိဘူမှုတာအိုက်ကျော်ကပြောပါတယ
်။မနေ့ကတော့နန်းဆန်မြို့နယ်ဆက်ကမမိုင်မင်းကွန်းရွာဒီမှာဖြစ်တယ်။တိုက်ပွဲကတော့ဒီနေ့လောက်ကြာတယ်။ဒီလိုပဲတော့ထိခိုက်မှုမရှိဘူးဒီမြန်မာတပ်မတော်ရံပြည်ရော။သူတို့ဒီဆယ်ရည်နောက်ပိုင်းမှာဒီမြန်မာတပ်မတော်တော်ရင်းကျွန်တော်မြေအတူလေးရှာမှုရှိဖို့ပြုလုပ်လာတယ်။ဆက်ပြီးနေ့ကနေနေ့ထိရတော့တိုက်ပွဲခုနှစ်ကြိမ်ဒီတင်းဖြစ်တယ်။
စက်တင်ဘာ16ရက်နေ့ကလည်းကြောင်မဲမြို့နယ်လွယ်ပင်းကျေးရွာကျမ်းမှာမြန်မာတပ်မတော်နဲ့ TNLA တမ်းပလောင်တပ်ဖွဲ့တို့အကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့သလိုစက်တင်ဘာလ14ရက်နေ့တုန်းကလည်းနမ်မတူမြို့နယ်နန်းဆန်မြို့နယ်နဲ့ကြောင်မဲမြို့နယ်တွင်မှာမြန်မာတပ်မတော်နဲ့တရက်ထဲတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့သလိုတိုက်ပွဲတွင်ရွာသားတွေထွက်ပြေးသိမ်းရှောင်နေရပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကလည်းသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။တိုက်ပွဲ TNLA လှုပ်ရှားရာဒေသမှာမြန်မာတပ်မတော်ကလည်းအရသားတွေပေါ်ဖမ်းဆီးမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ မနေ့မနေ့ပိုင်းမှာနန်ခမ်းမြို့နယ်ပဒံကြီးရွာအုပ်စုမန်ကန်ကြီးရွာတွင်တမတ်ရှိရှိလောက်ခံမြမတမတော်အင်အား30ခန့်ဝင်ရောက်လာပြီးရွာသား5ဦးကိုဖမ်းဆီးခဲ့တယ်လို့မန်ကန်ကြီးရွာအုပ်ချုပ်ရေးမှူးကပြောပါတယ်
သူတို့ဖမ်းလာတာကနားနာရင်မတိုင်ခင်ကမန်ကန်ဖမ်းသွားတာတက်ကတော့ခလာရ73ဖမ်းတာက5ယောက်4ယောက်ပြန်လွတ်သွားတယ်ဒါတယောက်ကသူတို့ခေါ်သွားပြီကြာနဲ့တယောက်ဟောက်သားလောလောကြီးရွာမှာဖမ်းတာ
အဖန်စီကမန်ကန်ကြီးရွာသားတွေဖြစ်တဲ့တန်အိုက်လေးတန်အိုက်လာတန်ရန်ကျော်ဒါထွန်းတက်မိုင်းအိုက်မြင့်တို့ကိုကြီးရွာအုပ်ချုပ်ရေးမှူးနဲ့ဆရာတော်ဦးဘောကားတို့ကနေကြီးရွာသားမန်ကန်ကြောင်းတွားရောက်ထောက်ခံခဲ့လို့ညနေပိုင်းမှာ၄ဦးပြန်လည်လွတ်မြောက်လာခဲ့ပေမဲ့ကျန်သူဦးကတော့ဆက်လက်ဖမ်းဆီးထိန်းသိမ်းထားဆဲဖြစ်တယ်လို့အဆိုပါကြီးရွာအုပ်ချုပ်ရေးမှူးကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ17ရက်နေ့ကတီဘောမြို့နယ်စိန်ကျော့အုပ်စုတွင်မြောက်ပိုင်းရှမ်းပြည်တပ်မတော် SSBB SSC ရဲ့နန်ဒွေတပ်ခန်းကိုမြမတပ်မတော်ကနေနေမြေရှင်းလင်းတိုက်ခိုက်ခဲ့လို့ဒေသခံရွာသူရွာသားတွေထွက်ပြေးသိမ်းရှောင်နေရတယ်လို့စက်တင်ဘာလ17ရက်နေ့ကမိုင်းရင်မြို့နယ်တွင်ဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခတွင်လွန်ရွေးကြွေးရသား300ခန့်ဟာစစ်ဘေးသိမ်းရှောင်နေရပြီးရွာသား3ဦးဟာလည်းတပ်မတော်ရဲ့ဖမ်းဆီးရနိုင်ခြင်းခံရတယ်လို့ရှမ်းလူခွေးရေးမှန်တိုင်ဖွဲ့ကနေထုတ်ပြန်ထားပါတယ်ဒီလိုရှမ်းပြည်နယ်တွင်ဒေသခံရွာသားတွေဖမ်းဆီးခံရတဲ့ဖြစ်စဉ်ပေါ်မှာပြည်ထောင်စုငြိမ်းချမ်းရေးပူးတွဲဆွေးနွေးရေးကော်မတီစီဝေးတွင်တင်ပြသွားမယ်လို့ UBDGC သွေးမှုဖွဲ့ဝင်တာလှဖေကပြောပါတယ်
ကျွန်တော်တို့ရဲ့ဒေသခံလူထုတွေမတရားဖမ်းဆီးခံရတဲ့ကိစ္စကတော့ကျွန်တော်တို့ကတော့လုံးဝကန့်ကွက်တာပေါ့ဒီကောင်လောက်ကိုကျွန်တော်တို့ UBDGC ရဲ့သွေးမှုဖွဲ့စီဝေးရော UBDGC ရောလုတ်ဖြစ်လိမ့်မယ်အဲ့လိုလုတ်ဖြစ်တဲ့အချိန်ကျရင်တော့ကျွန်တော်တို့ကအဲ့ဒါကိုတင်ပြဖို့ရည်ရွယ်ထားပါတယ်ဒီလိုတော့ရောဒီလိုတော့ရောအဲ့ဒီကိစ္စကတော့တခြားလို့တော့ပြောနေတာပဲတခါလေကျတော့လည်းမတင်ပြဖို့စားပြစ်ခံရတာလည်းရှိတယ်ပေါ့
လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတမ်းမလောင်တပ်ဖွဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC ကချင်လွတ်လပ်ရေးဖွဲ့ KIU တို့အခြေပြုလှုပ်ရှားနေပါတယ်ဒီအထက်မှာတမ်းမလောင်တပ်ဖွဲ့နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ဟာမြန်မာတပ်မတော်နဲ့စစ်ရေးသင်းမနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ငံအိမ်သတင်းပေးဖို့တော်တာပါရှင်VOA မြန်မာပိုင်းကနေတင်လာနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့စကိုင်းတိုင်းဖက်ကသတင်းတစ်ပုဒ်တင်ပြပါမယ်။စကိုင်းတိုင်းခန်းနီမြို့နယ်ကြောက်စိမ်းမော်ရှိတဲ့နန်စီပွန်ဒေသမှာမိုးရေဆေးဝါးတွေရှာဖွေဆိုပြီးတော့ရွှေပြည်သားကျေးရွာအုပ်ချုပ်ရေးမှုအပဝင်လှူဆက်တဲ့ဦးကိုစက်တင်ဘာလ18ရက်နေ့မနေ့လင်းအာကြီးအချိန်မှာဖမ်းဆီးခဲ့ပါတယ်။စက်တင်ဘာလ18ရက်နေ့မှာတော့ခန်းနီမြို့နယ်တရားရုံးကနေကြောက်မြက်ဥပဒေ40နှစ်ကကြီးနဲ့ဖန်စီသားတွေကိုရုံထုတ်ဆစ်ဆေးခဲ့ပါတယ်။အပြည့်အစုံကိုတော့ထိုင်ချီဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင်
။သခိုင်းတိုင်းခန်းနီမြို့နယ်ကျောက်စိမ်းမော်ထွက်ရာနန်စီပွန်ဒေသမှာတော့ကျောက်စိမ်းရောင်းဝယ်ရေးလုပ်နေတဲ့သူတွေတနိုင်တစ်ပိုင်းရေမစေးကြောက်ရှာဖွေသူတွေနေထိုင်နေတဲ့ရွှေပြည်သားကျေးရွာကိုမနေ့လင်းအီးအချိန်မှာမူရစ်စေဝါရှာဖွေမယ်ဆိုတဲ့စီမံချက်နဲ့ဝင်ရောက်ရှာဖွေဆစ်ဆေးခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့ကျေးရွာအုပ်ချုပ်ရေးမှုအပါအဝင်ဒေသခံ12ဦးဖမ်းဆီးခံခဲ့ရတာဖြစ်ကြောင်းခန်းနီမြို့ကတူကပြောပြပါဗျ
။လူသားရဲတပ်ဖွဲ့မှုဟိုဟာရေမှုကြီးတင်ဝင်ခေါင်းဆောင်တဲ့အဖွဲ့ရေပြီးတော့ခန်းနီကဒီဟိုဟာရဲတပ်ဖွဲ့ရေပေါင်းပြီးတော့အဲရှာလာတော့ကျွန်တော်နန်စီဘောမှာညနေပိုင်းမှာဟိုဟာနန်စီဘောအုပ်ချုပ်ရေးမှုရဲဘော်အုပ်ချုပ်မှုအပါအဝင်ပေါ့သူတို့ဘယ်လိုရှာလဲဆိုတော့ရှာတဲ့ပုံစံကတော့မင်းစီဝါသတင်းရဆိုရင်မှာတွတ်ရှာတယ်။အဲလိုဖြစ်ကြတော့မင်းစီဝါသတင်းရစီမလာရှာတယ်ဆိုရင်မှာသူတို့ပြောတဲ့အိမ်မှာအမမလေးတို့မွေးစီကောင်မလေးတို့ခါကြအိမ်ထဲမှာအိုင်နစီကောင်ဒေတာအိမ်ထဲမှာကြောက်ရှိရတဲ့ကြောက်အားရဆိုအားရနဲ့ခံရဆိုရင်မှအိုင်နစီကောင်အချို့မပါဘဲအလုံးအမျိုးသမီးရောအမျိုးသမီးရတယောက်တန်တရားဆယ်ယောက်အလုံးပေါင်း17ယောက်မှဖောင်းဆောင်ခဲ့ရတယ်။ကြောက်ကကြတော့959လုံးများအလုံးစုစုပေါင်းဆိုဝေမောက်ကတော့3900ကျော်တယ်ကြာ။အခုဖမ်းလာတော့ရဲစခန်းမှာအခုအမှုဖွင့်လိုက်တာတော့ကြောက်မြောက်ဦးလေး၄စနစ်ကကြီးအမှုဖွင့်လိုက်တယ်ကြာ
။အဲ့ဒီဒေတာတစ်ခုလုံးဟာဒေတာကန်နေတဲ့အတူရေမစေးကြောက်ရှာဖွေသူတွေနေထိုင်အလုပ်လုပ်ကင်နေတာဖြစ်ပြီးကြောက်ဆိုင်ရှာဖွေရောင်းဝယ်ရေးလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းပြုနေတာလည်းဖြစ်ပါတယ်။ဖမ်းဆီးသူတွေကိုခန်းဒီမြို့နယ်တရားရုံးမှာစက်တင်ဘာလ18ရက်နေ့မှာရုံးထုတ်ဆစ်ဆီးခဲ့တဲ့အကြောင်းနန်စီပွန်ဒေတာရွှေပြည်သားကျေးရွာသားတဦးကလည်းအခုလိုပြောပြပါတယ်
။ဟောဆရာတခါတော့မွေးနေကောင်းမသိတဲ့ခါကျတော့အဲ့ဒီခရင်ရောက်ကဟောရောင်းစားများတဲ့အကြောင်းကျွန်တော်ကြောက်အသားကြောက်တွေပေါ့အဲ့ဒါကိုယူသွားပြီးတော့မှတာဟုတ်လားဟုတ်လားလက်ကျေတော့မှာခေါ်တော့ဗျာမြေခေါ်တော့ကနေတော့သူတို့ရုပ်ထုတ်ပဲဗျာဒါဆိုကျွန်တော်ကလည်းတက်ပြပြီးတော့မှာအခုကတော့တက်ပြပြီးတော့ပြန်လာကျွန်တော်နတ်စိမပြန်မှာကျွန်တော်တို့အမေတီးရဆိုရင်သူကဟောဗျာကျွန်တော်တို့ဒီနန်းလေးနဲ့ဒီကျွန်တော်တို့နတ်စိမနဲ့ဟောပေါ့ကြောက်အကြောင်းမလွတ်တဲ့လူကဗျာငွေလွှဲတာဗျာငွေလွှဲတဲ့ခါကျတော့အဲ့ဒီသတင်းမှာသူတည်ရအဲ့ဒီမှာပတ်စံလည်း3900လောက်ပါသာသွားတယ်နောက်ပြီးတော့ပေါ့ချာရောသူတို့သိမ်းရတယ်ဗျာပြန်တော့ပြန်ပြီးမလားဘယ်လိုလုပ်မဒီပုံမှာဆက်ပြီးပုံမှာတက်မလားတော့မစရဘူးဗျာကျွန်တော်တို့ next month မှာကြောက်ဝင်ဖမ်းတာအဲ့ဖမ်းပြီးတော့မှတခါမှမရှိခဲ့ပါဘူးကြောက်ကဟိုအိမ်နဲ့အိမ်နဲ့ရှိတယ်ဗျအ အဲ့တော့ဒါနောက်ဆုံးဖတ်မယ်ဆိုတော့ဒီလောက်ဒါဥဒေထောက်ပစ်ထားတာပဲဟုတ်ဒီမှာဆိုလည်းဒါရောင်းမရတဲ့ကြောက်တယ်ဆိုတော့အင်းအချင်းမှာပုံထားတာပဲဒီမှာပဲပုံထားတယ်ဒီလိုပဲအခုပြောလို့အရောင်းဝယ်ရစားကျွန်တော်တို့ဒီမှာကအဲ့တော့အဲ့လိုချစ်တဲ့ခါကျတော့နည်းနည်းတော့ဟိုတတ်တတ်သွားတော့ဗျာအဲ့ဒီမှာ
နေစီပွန်ဒေတာမှာဒေတာကန်နေနဲ့ရေမစေးကြောက်ရှာဖွေသူအားလုံးလူရေတောင်းကနက်လောက်နေထိုင်နေပြီးတနိုင်တစ်ပိုင်းကြောက်ရှာဖွေပြီးလောက်ကင်ဆတ်တောက်နေတာဖြစ်လို့ဖန်ဆီးမှုတွေကြောင့်ရှင်းဆက်ပြီးတော့အဲ့ဒီဒေတာကန်ဒီအနေနဲ့စာဝတ်နေရရမတည်ငြိမ်မှုတွေဖြစ်သွားနိုင်တယ်လို့လည်းဆိုပါရယ်
ခုနောက်ထပ်ထပ်ထားမှုတော့မှအခြေအနေရှိရတော့တော်တော်လေးဒီမြို့ကနေဆိုးရိမ်မှုတွေဖြစ်လာဒီဒေတာမှာဒါတွေပဲလောက်ပိုက်စားတော့တာဒီစီးပွားရေးရဆိုတာပြောမှဆိုမြို့ခရဲရိုက်သွားနိုင်တယ်ပေါ့ဒီကျွန်တော်တို့ခန်းကြီးမြို့အိမ်တိုင်းမှာလာတာရကြောက်တော့ရှိရ
ပြီးခဲ့တဲ့နှစ်တုန်းကလည်းနန်စီပွန်ကနေခန်းကြီးကိုလာကြတဲ့ရေမစေးကြောက်ရှာဖွေသူတွေကိုလက်ဝယ်မှာကြောက်တယ်တွေ့ရှိတယ်ဆိုပြီးခုနှစ်ဦးကိုဖမ်းဆီးခဲ့ပြီးတဲ့နောက်ထောင်ထံတစ်နှစ်စီချခဲ့ပါတယ်အဲ့ဒီအတွက်ဒေသခံတွေကထောင်ထဲချီပြီးဆန္ဒပြခဲ့တာလည်းဖြစ်ခဲ့ပါတယ်အဲ့ဒီဒေသမှာ2018ခုနှစ်ဇန်နဝါရီလတုန်းကရေမစေးကြောက်ရှာဖွေသူတွေနဲ့ကြောက်စိမ့်လုပ်ကွက်ရထားတဲ့ကုမ္ပဏီတွေကြားပဋိပက္ခတွေဖြစ်ပြီးကုမ္ပဏီကိုစောင့်တဲ့ရဲတပ်ဖွဲ့ဝင်တွေကပြစ်ခတ်မှုကြောင့်လူတဦးသေဆုံးသွားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးဖွဲ့ပြီးစစ်ဆေးတာမျိုးတွေလုပ်ခဲ့ပေမဲ့အခုချိန်ထိတော့စစ်ဆေးမှုရဲ့အဖြေမထွက်လာသေးဘူးလို့လည်းဒေသခံတွေကဆိုပါတယ်။စာဝတ်နေရေးကြက်တဲလွန်းတာကြောင့်တောက်ဆိုင်ထွက်ရှိတဲ့ဒေသတွေမှာမြန်မာနိုင်ငံအနှံ့အပြားကတနိုင်တစ်ပိုင်းတောက်ဆိုင်တူးဖော်တာတွေရေမစေးကြောက်ရှာဖွေသူတွေဟာအများအပြားရှိနေတာပါ။ဒါအပြင်တောက်ဆိုင်တူးဖော်ဝင်ရထားတဲ့ကုမ္ပဏီတွေကတူးဖော်ပြီးချိန်ကိုစောင့်ပြီးရေမစေးကြောက်ရှာဖွေသူတွေကလည်းအများအပြားရှိနေပါတယ်ဒီအတွက်အဲ့ဒီလိုကြောက်ဆိုင်ထွက်တဲ့ဒေသတွေမှာမြေစာပုံပြိုကျလို့တည်ဆုံးတာတွေလည်းမကြာခဏဆိုသလိုရှိနေပါတယ်ရှင
်မအေးအေးမှသတင်းပေးဖို့တော်တော်ပါရှင် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆက်မျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ VOA burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မတ်ကြီးမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။အခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတ်သိငေထိုက်ကပြောပြပေးပါအောင်။ရခိုင်ပြည်နယ်အချမ်းဖတ်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချသူတွေအကြောင်းသတင်းရယူချရင်းဘင်္ဂလားဒေ့ရှ်မှာဖမ်းခံထားရတဲ့မြန်မာသတင်းထောက်နှစ်ဦးရှေ့နေနဲ့တွေ့ခွင့်မရဖြစ်နေတာကြောင့်ဒီသတင်းထောက်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဖမ်းဆီးခံမြန်မာသတင်းထောက်နှစ်ဦးဖြစ်တဲ့ကိုမင်းစရာဦးနဲ့ကိုခွန်လက်တို့နှစ်ဦးကဘင်္ဂလားဒေ့ရှ်နိုင်ငံကိုအလဲအပတ်ပြည်ဝင်ခွင့်နဲ့ရောက်ရှိလာပြီးဂျာမနီမဂ္ဂဇင်း GEO အတွက်သတင်းထောက်တွေအဖြစ်လုတ်ကင်နေတာကြောင့်ဖမ်းဆီးတာဖြစ်တယ်လို့ရဲအဖွဲ့ကပြောဆိုပြီးသူတို့အတွက်အာမခံကိုလည်းပြီးခဲ့တဲ့ကြာသာပတင်းလေးကပဲချထားပါတယ်။သတင်းထောက်တွေလွတ်မြောက်ရေးအတွက်အထက်တရားရုံးကိုအယူခံလျှောက်ထားဖို့ရှင့်နေကမြန်မာသတင်းထောက်နှစ်ဦးကိုဖမ်းဆီးထားရအချင်းထောင်ကိုတွားရောက်ပြီးတွေ့ဆုံခွင့်တောင်းပေမဲ့ထောင်အာဏာပိုင်တွေကတွေ့ခွင့်မပေးတာဖြစ်ပါတယ်။ဟာရီကိန်းအာမာဒန်ခံခဲ့ရတဲ့ဒေသတချို့စီကိုဥတီရွေရှားလာတဲ့ဟာရီကိန်းမုန်တိုင်းမာရီယာကကာရီဘီယံဒေသမာတီနစ်နဲ့ဒိုမီနီကာတို့ကိုဒီကနေ့တနင်္လာနေ့နောက်ပိုင်းမှာဗဟုပြုတိုက်ခတ်မယ်လို့ခန့်မှန်းထားကြပါတယ်။ဟာရီကိန်းမာရီယာကလေးဝက်ကျွန်းတွေကိုရွေ့ရှားလာတာနဲ့အတူလေတိုက်နှုန်းတစ်နာရီကိုအမြင့်ဆုံးကီလိုမီတာ150နှုန်းရောက်မယ်လို့အမေရိကန်အမျိုးသားဟာရီကိန်းစောင့်ကြည့်ဌာနကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုမစ်ဆိုရီပြည်နယ်မှာလူမဲအမျိုးသားတဦးကိုတနက်နေ့ပြစ်တက်ခဲ့မှုနဲ့တရားစွဲခံထားတဲ့လူဗျူရဲရာရှိကိုတရေသေးလွှတ်ပေးလိုက်တဲ့အပေါ်ငြင်းချမ်းစွာဆန္ဒပြရာကနေဆန္ဒပြတဲ့သူတချို့ကစတိုးဆိုင်တွေရဲ့မှန်ပြတင်းပေါက်တွေကိုရိုက်ခွဲခဲ့တာကြောင့်လူ80ကျော်ကိုမိနစ်တနင်းကနေနေ့ကဖမ်းဆီးလိုက်တယ်လို့စိန့်လူးဝစ်မြို့ရဲတပ်ဖွဲ့ကပြောပါတယ်ဆန္ဒပြသူတချို့ကရဲတွေကိုဂဲတွေနဲ့ပစ်ပေါက်တိုက်ခိုက်ခဲ့တာလို့လည်းမြို့ရဲရဲတပ်ဖွဲ့အကြီးအကဲကသတင်းထောက်တွေကိုဒီကနေ့အစောပိုင်းမှာပြောဆိုပါတယ်ရှင် တရင်အချင်းချုပ်ကမတ်တငေထိုက်ကကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20 NIT လိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.665လိုင်းဒိုမီတာ57 kHz 9.55တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါသတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA အားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.